Aramis.
မင်္ဂလာညနေခင်းပါတောတာရှင်များရှင် VOA American အသံရဲ့2018ခုနှစ်ဇူလိုင်လ26ရက်ကြာသပတေးနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16925ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းစီစဉ်တွေကိုကျွန်မအများသတင်းအောင်ကတာဝန်ပြင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုကိုစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးဒုတိယရှင်းလင်းချက်ကိုအရေးယူနိုင်ဖို့ Republican အောက်လွှတ်တော်အမတ်တချို့ကြိုးပမ်းနေပါတယ်။တရုတ်နိုင်ငံပေကျင်းမြို့ကအမေရိကန်တန်ရုံအပြင်ဘက်မှာဒီနေ့လက်လုံဘုံတလုံးပောက်ခွဲရာကဘုံတွေလာတဲ့အမျိုးသားထိခိုက်ဒဏ်ရာရသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာသမ္မတ Trump ရဲ့နိုင်ငံခြားရေး policy အပေါ် Republican နဲ့ Democratic လွှတ်တော်အမတ်တွေရဲ့ဖိအားပေးမေးခွန်းထုတ်မှုတွေနဲ့ရင်ဆိုင်ခဲ့ရပါတယ်
။ You come before a group of senators today who are filled with serious doubts about this White House and its conduct
သမ္မတရဲ့ Republican Party ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Bob Corker ကမေးခွန်းထုတ်ခဲ့တာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူ American နိုင်ငံခြားရေးဌာနမှကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်တိုးမြင့်ရေးဆိုင်ရာညှိနှိုင်းခံဒုတိယနေ့မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘာတွေပြောဆိုဆွေးနွေးခဲ့ကြပါသလဲဆိုတာအပြင်ပါကန်ဒေတာကြောင့်စိမ့်တွင်မှာမြေစာပြူကျတာကြောင့်လူများပြားတည်ဆုံးရတဲ့အပေါ်ကချင်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကဘယ်လိုသုံးသပ်ပါတယ်လဲစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကအကြေညာပေးကြပါအောင်ရှင
်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုကိုသူစုံစမ်းစစ်ဆေးမှုကဖော်ထုတ်နေတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပြည့်ပြည့်စုံစုံတင်ပြဖို့ပြောက်ွက်မှုလောက်ထောက်လုံးနည်းနဲ့အညီစာရဖို့ပြောက်ွက်မှုဆွဆွဲချက်တွေနဲ့ဒုတိယရှင်းနေချုပ် Rod Rosenstein ကိုအရေးယူနိုင်ဖို့အောက်လွှတ်တော်မှာရှိတဲ့ Republican အမတ်တချို့ကမနေ့ကစတင်ကြိုးပမ်းခဲ့ကြပါတယ်။ရုရှားရေးစုံစမ်းစစ်ဆေးမှုတွေကိုတော့ရှင်းနေချုပ် Jeff Sessions ဘေးထွက်ပေးခဲ့ပြီးနောက်မှာပဲ Rosenstein ကတာဝန်ယူထားတာပါ။ဒုတိယရှင်းနေချုပ်ကတော့အထူးစုံစမ်းစစ်ဆေးမှုဖြင့် American ပြည်တော်စုံစမ်းစစ်ဆေးဘူရို FBI ကြီးကဲဟောင်း Robert Mueller ကိုတာဝန်ပေးခဲ့ပြီးစုံစမ်းစစ်ဆေးမှုတွေအတွင်းသမ္မတဒေါ်နယ်ထရန့်ရဲ့စီရင်ရေးဖော်ဝင်နေပါဝင်လူပေါင်း32ယောက်ကိုလည်းတရားစွဲဆိုအရေးယူထားပါတယ်။သမ္မတထရန့်ရဲ့မဟာမိတ်တွေကတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရာထိုးနှက်မှုဖြစ်ထပ်တလဲလဲပယ်ချပြောဆိုထားတယ်လို့2016ရွေးကောက်ပွဲမှာစီရင်ရေးဖွဲ့ဟာရုရှားနဲ့ပတ်သက်ဆက်နွယ်မှုမရှိကြောင်းလည်းညှင်းဆန်ထားတာပါ။တရားရေးဌာနကလွှတ်တော်ကိုသတင်းချက်လက်တွေမပေးဘဲထိန်ချန်ထားပြီးကွန်ဂရက်ဆာဆင့်ခေါ်တာကိုညှင်းဆန်တာပါဝင်လွှတ်တော်ရဲ့လုပ်ငန်းတွေကိုလည်းဟန်ထားလုပ်နေတဲ့အကြောင်းဒုတိယရှင်းလင်းချက်ကိုအရေးယူဖို့ကြိုးပမ်းမှုမှာပါဝင်သူတူဖြစ်တဲ့ Republican အောက်လွှတ်တော်အမတ် Mark Meadows က Twitter လူမှုကွန်ရက်ကနေပြောခဲ့ပါတယ်။Republican အမတ်နောက်တူဖြစ်တဲ့ Jim Jordan ကလည်းတရားရေးဌာနကသတင်းချက်လက်တွေမရတဲ့အခါ American လူထုကိုလည်းအချက်လက်တွေမပေးနိုင်ဖြစ်နေရတဲ့အတွက်ဒုတိယရှင်းလင်းချက်ကိုအရေးယူဖို့အချိန်တန်နေပြီဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါအတိုက်ခံ Democrat Party ကအောက်လွှတ်တော်ထောက်လှမ်ကော်မတီဥက္ကဋ္ဌ Adam Schiff ကတော့သမ္မတကိုကာဝေးဖို့မမှန်မကန်ကြိုးပမ်းတဲ့လုပ်ရည်အဖြစ် Republican တွေပေါ်ဝေဖန်ပြောဆိုခဲ့ပါတယ
် American သမ္မတနဲ့ Russia သမ္မတတို့ရဲ့နှစ်ကိုယ်ကြားတွေ့ဆုံဆွေးနွေးချက်အကြောင်းလွှတ်တော်ကြားနာပွဲထဲမှာအမေခံရချိန်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီထိပ်သီးဆွေးနွေးပွဲအသေးစိတ်ကိုရှင်းမပြနိုင်ဘူးလို့ညှင်းဆန်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်အနေနဲ့ရုရှားရဲ့2014ခုနှစ်ခရိုင်းမီးယားကိုသိမ်းပိုက်ခဲ့တာကိုအသိအမှတ်မပြုဘူးလို့သာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကမနေ့ကလွှတ်တဲ့လွှတ်တော်ကြားနာပွဲထဲမှာအသာပေးပတ်ဖြေခဲ့ပါတယ်။ဝန်ကြီးပွန်ပီယိုကသမ္မတရည်အနေနဲ့နှစ်ကိုယ်ကြားတီးသန့်ဆွေးနွေးပိုင်ခွင့်ရှိတယ်။သမ္မတဒေါ်နယ်ထရန့်အနေနဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့တာကဖြစ်တင်တာထထောင်ပိုနေပါသေးတယ်လို့ပြန်ပြောလိုက်ပါတယ်။သမ္မတထရမ့်နဲ့သမ္မတပူတင်တို့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့တော်မှာတွေ့ဆုံခဲ့ပြီးကြတဲ့အခါဆိုရင်သမ္မတထရမ့်ရဲ့အမျိုးသားလွန်ခြုံရေးကောင်စီအဖွဲ့ဝင်တဦးအနေနဲ့လွှတ်တော်ကြားနာပွဲကိုပထမဆုံးတက်လာတဲ့ဝန်ကြီးပွန်ပီယိုကအခုလိုဒီဆွေးနွေးပွဲအသေးစိတ်ကိုပြန်ဖြေဖို့ပတ်ညင်ခဲ့တာပါသမ္မတပူတင်နဲ့ထိပ်သီးဆွေးနွေးပွဲမှာသမ္မတထရမ့်ကအမေရိကန်ယူကောက်ပွဲမှာရုရှားဝင်ဆက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတွေပြောနေတာတွေအပေါ်မေးခွန်းထုတ်ခဲ့ပြီးနောက်ကြတော့မှရုရှားဆွတ်ဖက်မှုပေါ်သူခုလိုယက်တီခဲ့တာကိုပြန်ဖြေရှင်းချက်ထုတ်ပြီးပြန်ပြောင်းခဲ့ပါတယ်ဝန်ကြီးပွန်ပီယိုကလည်းသမ္မတထရမ့်အနေနဲ့2016အမေရိကန်သမ္မတရွေးကောက်ပွဲတုန်းကရုရှားဝင်ဆက်ခဲ့တာကိုလုံးဝရှင်းရှင်းလင်းလင်းသိထားပြီးဖြစ်တယ်လို့လွှတ်တော်အမတ်တွေကိုရှင်းပြခဲ့ပြီးရုရှားပေါ်စီးပွားရေးပိတ်ဆို့မှုတွေလုပ်ခဲ့တာနဲ့ခရိုင်းမီးယားအသိခံရခဲ့ရတဲ့ယူကရိန်းကိုစစ်ရေးအကူအညီပို့ခဲ့တာတွေကသာအသေးစိတ်ပတ်ဖြေနေခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လွှမ်းမိုးကြီးကြပ်ရေးဥပဒေအရ ဖက်စီထိမ့်သိမ့်ပြီးဒီကွဲပြားဖြစ်နေခဲ့တဲ့သာသမီနဲ့မိဘ2500ကျော်ကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့တရားရုံးကနောက်ဆုံးသတ်မှတ်ထားတဲ့ရက်ဒီနေ့ကုန်ဆုံးမှာဖြစ်ပါတယ်။အမေရိကန်အမိမြေလွန်ကြုံရေးဌာနဝန်ကြီးခရစ်စတီယန်နီလ်ဆန်ကတော့သတ်မှတ်ရက်အမိဆောင်ရမယ်ဖြစ်တဲ့အကြောင်းလွှတ်တော်ကော်မတီတစ်ခုကိုမနေ့ကပြောဆိုခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။စပိန်စကားပြောသူတွေရေးရလွှတ်တော်ကော်မတီနဲ့တွေ့ဆုံမှုနဲ့ပတ်သက်လို့အမိမြေလွန်ကြုံရေးဝန်ကြီးကအသေးစိတ်မပြောရင်ပဲတကယ်ကိုအကျိုးရှိတဲ့ဆွေးနွေးမှုဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒါမှမဟုတ်လွှတ်တော်ကိုယ်စားတချို့ကတော့တွေ့ဆုံမှုပေါ်မှာချိန်မနဲ့ဒေါသထွက်ခဲ့ကြသလိုသတ်မှတ်ရက်ကိုမိနေမှာမဟုတ်တဲ့အကြောင်းတုံ့ပြန်ပြောဆိုတယ်လို့လည်းဆိုပါတယ်။ဒီမိုကရက်လွှတ်တော်မှတ်လူဝီကူဒရက်စ်ကတော့ဝန်ကြီးနေဆန်ဟာလူသားတွေပေါ်ရာဇဝတ်မှုကျူးလွန်နေသူကလေးတွေကိုနှိပ်စက်နေသူလူမျိုးရေးခွဲခြားဆက်ဆံတဲ့သမ္မတထရန့်ဆိုရမှာပူပေါင်းကြံစည်သူတူဖြစ်တွေ့ဆုံချိန်အတွင်းဆွဆောပြောဆိုခဲ့တဲ့အကြောင်းလည်း AP သတင်းဌာနကပြောဆိုခဲ့တာပါ။တက်ဆက်ပြည်နယ်ကိုစားပြုဒီမိုကရက်မှတ်ဂျော့ကွင်ကတ်စတိုကလည်းအမိမြေလုံးရွေးဌာနဝန်ကြီးကလူမျိုးရေးခွဲခြားသူဖြစ်ဆွဆွဲချက်ကိုငင်းဆန်သွားခဲ့တယ်လို့မိသားစုတွေတကွဲပြားဖြစ်တာကိုလက်ခံတဲ့သူဘယ်သူမှမရှိတဲ့အကြောင်းပြောဆိုသွားခဲ့တယ်လို့လည်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။တမထားတဲ့အချိန်ပြည့်ဖို့နိုင်ပိုင်းသာကျန်တော့တဲ့အချိန်မှာပဲအစိုးရကတော့အသက်9နှစ်နဲ့အထက်ကလေးထောက်နေရာလောက်ကိုမိသားစုနဲ့ပြန်လည်ပေါင်းစည်းပေးနိုင်ခဲ့တဲ့အကြောင်းပြောဆိုထားပေမဲ့ပေါင်းစည်းပေးဖို့ကြံနေသေးတဲ့ကလေးအရေအတွက်ဘလောက်ရှိနေသလဲဆိုတာကတော့တိတိကျကျပြောမထားပါဘူး။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကားထုတ်ကုန်မဟုတ်တဲ့ပစ္စည်းတွေပေါ်သွင်းကုန်ခွန်လုံးဝမကောက်ရေးလှုံ့ဆော်ဖို့ဥရောပသမ္မတ EU နဲ့အမေရိကန်တို့သဘောတူလိုက်ပြီလို့ဆိုလိုက်ပါတယ်။သမ္မတထရမ့်နဲ့ EU တို့ကြားကုန်သွယ်ဆန်ရငင်းပွားမှုတွေကိုအင်ပီရာမှာဆွေးနွေးပြီးသမ္မတထရမ့်အနေနဲ့ EU ကော်မရှင်ဥက္ကဋ္ဌ John Claudy Juncker နဲ့ပူးတွဲပြီးဒီသဘောတူညီချက်ကိုမနေ့ကကြေညာခဲ့တာပါ။ဝန်ဆောင်မှုဓာတုပစ္စည်းဆေးဝါးနဲ့ဆေးဘက်ဆိုင်ရာပစ္စည်းပဲပစ္စည်းတွေပေါ်ကုန်သွယ်ဆန်ရအဟန့်ဓာတ်တွေကိုဖြည့်လျှော့ပြီးဓာရီကုန်သွယ်မှုပိုတိုးမြင့်အောင်ဆောင်ရွက်သွားမယ်လို့သမ္မတထရမ့်ကဆိုပါတယ်။သမ္မတထရမ့်ကဆက်ပြီးပဲပစ်ဆက်ဈေးကွက်ကအတော့ကိုကြီးမာပြီးအမေရိကန်လက်သမားတွေစီကနေ EU ကအခုချက်ချင်းဆိုသလိုပဲပစ်ဆက်တွေအများကြီးဝယ်ဖို့ရှိတယ်လို့လည်းဆိုပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌရှန်ကာကလည်းကုန်သွယ်တင်မာမှုတွေလျှော့ချနိုင်ဖို့သမ္မတထရမ့်နဲ့သူသဘောတူညီချက်ရထားပြီလို့ဆိုပါတယ်။ဥက္ကဋ္ဌရှန်ကာကဆက်ပြီးဒီကုန်သွယ်ညှိနှိုင်းဆွေးနွေးမှုတွေလုပ်နေစဉ်အတွင်း EU ဘက်ကလည်းနောက်ထပ်သွင်းကုန်ခွန်ချမှတ်မှာကိုရွှေ့ဆိုင်းထားလိုက်ပြီးတမ်မနီနဲ့အလူမီနီယံပေါ်လက်ရှိသွင်းကုန်ခွန်တွေချမှတ်ထားတာကိုလည်းပြန်စီစစ်သွားမယ်လို့ဆိုပါတယ်ခင်ဗျာ
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီမေဂန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံဘေကျင်းမြို့ကအမေရိကန်တန်ယုံအပြင်ဘက်မှာဒီကနေ့လက်လုံဘုံတလုံးပောက်ခွဲရာကဘုံတည်လာတဲ့အမျိုးသားထိခိုက်ဒဏ်ရာရသွားပါတယ်။ဘုံပောက်ခွဲသူဟာတရုတ်နိုင်ငံအတွင်းမွန်ဂိုလီးယားဒေသကအသက်26နှစ်အရွယ်အမျိုးသားတူဖြစ်တဲ့အကြောင်းလဲဘေကျင်းမြို့ရဲတပ်ဖွဲ့ကအတည်ပြုခဲ့တာပါ။မီရှူမီဘန်လုပ်တဲ့ရန်နဲ့ပြုလုပ်ထားတဲ့ဘုံပောက်ခွဲမှုကြောင့်ပောက်ခွဲသူရဲ့လက်မှာလည်းဒဏ်ရာရရှိသွားပါတယ်။ပြည်ဝင်ဗီဇာလျှောက်ထားသူတွေလူတွေမင်းမြဲခံမှုတန်ယုံမှာတန်းစီဆောင်ဆိုင်နေတဲ့နေရာအနီးမှာပဲပောက်ခွဲမှုဖြစ်ခဲ့တာပါ။ပောက်ခွဲမှုဖြစ်ခဲ့ပြီးတဲ့နောက်လူမှုကွန်ရက်တီမှာထွက်ပေါ်လာတဲ့ဓာတ်ပုံတွေထဲမှာတော့ဘေကျင်းမြို့ရောအပြင်ဘက်မှာဘေကျင်းမြို့ရောကတန်ယုံအပြင်ဘက်မှာမိဖို့လုံးနေနဲ့ဖုံးလွှမ်းနေတာကိုလည်းတွေ့ခဲ့ကြရပါတယ်။ပောက်ခွဲမှုဖြစ်ခဲ့တဲ့အမေရိကန်တန်ယုံရှိရဲ့ရက်ကွက်မှာတော့အစ္စရေးနဲ့အိန္ဒိယတန်ယုံတွေပါဝင်နိုင်ငံတကာတန်တမန်ယုံတွေအများပြားလည်းရှိနေပါတယ်။ကိုပါတာဓာတ်စီလောင်းပြီးအဆုံးစီရင်မှုကြိုးစားတယ်လို့မတင်ကားသူအမျိုးသမီးတူကိုလည်းအမေရိကန်တန်ယုံအနီးမှာပဲဖမ်းဆီးလိုက်ကြောင်းတရုတ်စိုးရပိုင်း Global Times သတင်းစာကလည်းဒီနေ့အစောပိုင်းမှာဖော်ပြခဲ့ပါတယ်။
ပါကစ္စတန်နိုင်ငံမှာတော့ရွက်ောက်ပွဲအစောပိုင်းရလဒ်တွေရနာမည်ကျော်ခရစ်ကတ်အားကစားသမားဟောင်းအင်မရန်ခန်ရဲ့နိုင်ငံရေးပါတီကဦးဆောင်နေပါတယ်။ခန်အနိုင်ရအောင်ရွက်ောက်ပွဲမှာမျက်တမမှုတွေရှိနေတဲ့ဆိုပြီးပြိုင်ဘက်ပါတီတွေဘက်ကတော့ဆွဆွဲထားပါတယ်။ဒီရွက်ောက်ပွဲရလဒ်အပြည့်စုံကိုတော့ဒီနေ့နှောင်းပိုင်းမှာကြေညာဖို့ပါကစ္စတန်ရွက်ောက်ပွဲကော်မရှင်တာဝန်ရှိသူတွေကကတိပေးနေပြီးမဲမျက်တမမှုရှိတယ်ဆိုတဲ့ဆွဆွဲချက်ကိုတော့ညှင်းဆို့ထားကြပါတယ်။ဒီရွက်ောက်ပွဲကော်မရှင်တာဝန်ရှိသူတွေကပဲဒီနေ့နှောင်းပိုင်းကျမှမဲရလက်ပြည်စုံကိုကျင်းပဖို့နောက်ကျသွားရတာကမဲရီအတွက်တဲ့စက်ပိုင်းဆိုင်ရာခြုံငုံမှုကြောင့်ဖြစ်တယ်လို့လည်းဆိုပါရယ်တနိုင်ငံလုံးကမဲအားလုံးရဲ့48ရာခိုင်နှုန်းကိုရည်ပြီးချိန်မှာခန်းရဲ့ပါကစ္စတန်တာဟိတ်အီအင်ဆက် PTI ပါတီကအောက်လွတ်တော်မှာ282နေရာရှိရာမှာ133 ၃နေရာမှာအနိုင်ရထားပြီးသားဖြစ်ပါတယ်။ပါကစ္စတန်နိုင်ငံရဲ့အဓိကစိန်ခေါ်မှုကစီးပွားရေးကဏ္ဍဖြစ်ကြောင်းရွက်ကောက်ပွဲမကျင်းပခင်နေ့မှာပဲခံကပြောထားခဲ့ပြီးသူသာရွက်ကောက်ပွဲအနိုင်ရမယ်ဆိုရင်အဂတိလိုက်စားမှုတိုက်ဖြတ်ရင်းနဲ့ဆင်းရဲနှောင့်မှားမှုရှော့ချရေးအစီအစဉ်တွေကိုလှုပ်ဆောင်သွားမယ်လို့လည်းကတိပေးခဲ့ပါတယ်ခင်ဗျာ။
လောင်းနိုင်ငံတောင်ပိုင်းမှာတင်းနာနေတော့ရေကတာဖြူချမှုကြောင့်အခုချိန်ထိအတီးပြုတ်နိုင်တဲ့သေဆုံးသူအရေအတွက်အနည်းဆုံး26ဦးတည်ရှိနေပြီး103ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်။ရင်းချမ်းမြို့တော့တောင်ဘက်ကီလိုမီတာ550အကွာမှာရှိတဲ့အတာဖူးပြည်နယ်ကဇပီယန်ဇနန်းနယ်ရေကတာတင်းနာနေနောက်ပိုင်းတော့ဖြူချရမှာတော့ကုဗမီတာတန်9000လောက်ပမာဏရှိတဲ့ရေတွေဟာလူနေရပ်ကွက်တည်တဲ့စီစဉ်ပြီးရာနဲ့ချီတဲ့အိမ်တွေရေနောက်မျောပါသွားခဲ့တယ်လို့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးကြရတာပါ။ရေကတာချုပ်ပေါက်မှုကြောင့်အိုးမဲ့အိမ်မဲ့ပြရသူ6000ကျော်ရှိတယ်လို့လဲကိုရိုင်းတွေ့သူတွေကဗီဒီယိုကိုပြောပါတယ်။ရေဘေးတင်သူတော်တော်များများတို့ကတင်နိုင်ငံပြီးအတပ်ဖို့ပြည်နယ်နဲ့အနီးအနားကချင်ပါဆက်ပြည်နယ်တွေကအစိုးရယာယီစခန်းတွေမှာခိုးလုံနေတန်ကြရပါတယ်။ဒဏ်ရာရသူတွေကိုတော့အတပ်ဖို့ပြည်နယ်နဲ့အနီးအနားပြည်နယ်တွေကဆေးရုံတွေမှာကုသပေးထားရတာပါ။ဒေါ်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းအယူအော်ကစေးဖွဲ့တစ်ဖွဲ့လာအိုနိုင်ငံကိုဆေးလွှတ်ခဲ့တာပါ။မီကာဝ410ထထုံနိုင်မဲ့ရေကတာစီမံကိန်းကိုတော့ဒေါ်ကိုရီးယားနိုင်ငံက SK Engineer နဲ့ဆောက်လုပ်ရေးကုမ္ပဏီကိုရီးယား Western Power ကုမ္ပဏီတို့နဲ့အတူထိုင်းနိုင်ငံက Laboratory လက်စစ်ထုတ်လုပ်ရေးကုမ္ပဏီ Lao စုရပိုင်း LHC တို့ဖက်ဆက်တည်ဆောက်ခဲ့တာဖြစ်ပြီးအမေရိကန်တပ်ထောင်လောက်ကုန်ကြခန့်တည်ဆောက်ထားတဲ့ရေကတာရှစ်နှစ်ထဲနောက်ဆုံးထားပြီးတက်ဖို့လည်းရည်ရွယ်ထားတာဖြစ်ပါတယ်
။ Green နိုင်ငံမှာ Tommy အရှိန်ပြင်းပြင်းနဲ့ကူးစက်ခဲ့တာကြောင့်မိလောင်ကျွမ်းခဲ့တဲ့နေရာတွေမှာပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေရမှာသေဆုံးသူရေအတွက်က82ယောက်အထိတက်သွားခဲ့ပါပြီ။ Rafina မျိုးတဝိုက်ကန်းချီဒေတာမှာတနင်္လာနေ့ကစလောင်ခဲ့တဲ့ဒီ Tommy ကြောင့်ပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးလုပ်သားတွေကဒီနေ့ထိဆက်လက်ရှာဖွေနေရမှာနောက်ထပ်လူပေါင်း189ယောက်အထိလည်းဒဏ်ရာတွေရထားတယ်လို့အတည်ပြုထားပါတယ်။ဆက်လက်ပျောက်ဆုံးနေသူတွေမိသားစုတွေအနေနဲ့လည်းအေသင်မျိုးတော်ကလောင်းတွေစစ်ပုံထားတဲ့နေရာတွေကိုသွားကြည့်နေချိန်မှာဆွေရတောင်ဝင်ရှိသူတွေဘက်ကတော့တချို့လောင်းတွေကဆိုးဆိုးဝါးဝါးမီးကျွန်းနေပြီးဘသူဘွားဆိုတာသိဖို့ DNA စစ်ဆေးဖို့လိုနေတယ်လို့ဆိုပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါ။အခုတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ American နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာရုရှားသမ္မတ Vladimir Putin နဲ့သမ္မတ Donald Trump တို့နှစ်ဦးတည်းတွေ့ဆုံတော့ကဘာတွေဆွေးနွေးခဲ့တယ်လဲဆိုတာအပါအဝင်သမ္မတ Trump ရဲ့နိုင်ငံသားရေး policy အပေါ် Republican နဲ့ Democratic လွှတ်တော်အမတ်တွေရဲ့ဖိအားပေးမေးခွန်းထုတ်မှုတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။သမ္မတ Putin နဲ့သမ္မတ Trump တို့ဒုတိယအကြိမ်ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကို၈နှစ်ဆန်းပိုင်းအထိရက်ရွှေ့ဆိုင်လိုက်ကြောင်းအင်ဖြူတော်ကသတင်းထုတ်ပြန်တဲ့တနေ့တည်းမှာပဲအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့ကြားနာပွဲကျင်းပခဲ့တာပါ။ဒီအကြောင်းကို VOA သတင်းတောက် Cindy Singh နိုင်ငံခြားရေးဌာနကသတင်းပေးပို့ထားတာကိုကိုရန်နိုင်ကတင်ပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo အတွက်တော့ဗုဒ္ဓဟူးနေ့ဟာစိတ်ရှုပ်ထွေးစရာ၃နှစ်ကြာတင်မာမှုနဲ့ကြုံခဲ့ရတဲ့နေ့ပါ။သူ့ကိုပထမဆုံးမေးခွန်းထုတ်တဲ့သူကတော့သမ္မတရဲ့ Republican Party ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Bob Corker ပါ
။ You come before a group of senators today who are filled with serious doubts.About this White House.
အင်ဂျီရောရဲ့နိုင်ငံခြားရေးမူဝါဒပေါ်ယုံကြည်မရှိလာတဲ့အထက်လွှတ်တော်အမတ်တွေရှေ့မှာခင်ဗျားရောက်နေတာပါ။ဆိုရင်ကြားကြောင်းတွေလည်းအများကြီးရှိနေပါလေ။အဲ့ဒီအထက်ကတခုကတော့အစိုးရဘက်ကသတင်းထုတ်ပြန်မှုအားနည်းတဲ့ချက်ပါ
။ပြီးခဲ့တဲ့သတင်းပတ်တွေအတွင်း Helsinki မြို့ထိပ်သီးဆွေးနွေးပွဲမှာသမ္မတ Trump ဟာတဖက်လူအောင်နှိမ်ချပြီးအယုဒ္ဓေပင်းလွှတ်ရာရောက်တယ်လို့ Bob Corker ကပြောပါတယ်။ Democrat ဘက်ကကော်မတီဒူဥက္ကဋ္ဌ Bob Menendez မေးခွန်းထုတ်တဲ့အချိန်မှာတော့အခြေအနေတွေပိုတင်းမာလာခဲ့တာမှာသမ္မတ Trump နဲ့သမ္မတ Putin တို့ဘာတွေဆွေးနွေးခဲ့ကြသလဲလို့အကြိမ်ကြိမ်ပြီးတဲ့အခါမှာတော့ဝန်ကြီး Pompeo က
Senator I understand the game that you're playing
အထက်လွှတ်တော်အမတ်ခင်ဗျာဘယ်လိုပုံစံနဲ့ခင်ဗျာနိုင်ငံရေးကစားနေရလဲဆိုတာကျွန်တော်နားလည်ပါတယ
် Now you know Mr. Secretary with all due respect I don't appreciate you characterizing my questions my questions
မဟုတ်သေးဘူးဝန်ကြီးကျွန်တော်ရဲ့မေးခွန်းအပေါ်ဝန်ကြီးကောက်ချက်ချတဲ့ပုံကိုကျွန်တော်မကြိုက်ဘူးလို့ပြောပြရစီကျွန်တော်မေးခွန်းကအမှန်တရားထွက်လာဖို့ပါဘယ်ဟာကအမှန်လဲဆိုတာကျွန်တော်တို့မသိပါဘူး။နှစ်နာရီကြာနှစ်ယောက်ထဲတီးတန့်တွေ့ခဲ့ကြတဲ့အချိန်မှာဘာတွေဆွေးနွေးခဲ့ကြတယ်ဆိုတာနဲ့ပတ်သက်လို့သမရကသူဘာတွေဆွေးနွေးခဲ့တယ်ဆိုတာခမည်းကိုပြန်ပြောပြခဲ့တာကတဆင့်ပဲကျွန်တော်တို့သိနိုင်မှာပါ
။ဝန်ကြီးပေါ်မီယိုကတော့သမရအနေနဲ့တခြားကမ္ဘာခေါင်းဆောင်တွေနဲ့နှစ်ဦးတည်းတွေ့ဆုံခွင့်ရှိတဲ့အကြောင်း2016ရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတာဟာလိမ်ပြောနေခြင်းဖြစ်တယ်ဆိုတာသမရရဲ့ပြောဆိုမှုတွေကိုခုခံကာကွယ်ခဲ့ပါတယ်
Finally, I want you to know President Trump has stated that he accepts our intelligence community's conclusion that Russia meddled in the
2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2016年2
သမ္မတထရမ့်ရဲ့ရုရှား policy ပေါ်အလားတူကြားနာမှုတွေကိုစတိုက်ပြုလုပ်သွားမယ်လို့ဘော့ဘ်ကော်ဂါကပြောထားတာကြောင့်ဝန်ကြီးပွန်ပီယိုအနေနဲ့ PRP မေးခွန်းထုတ်မှုတွေထပ်မံရင်ဆိုင်ကိန်းရှိနေပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်ဆက်လက်ပြီးတော့အမေရိကန်နိုင်ငံသားရေးဌာနမှကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်တိုးမြင့်ရေးဆိုင်ရာညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘာတွေဆွေးနွေးခဲ့ကြပါသလဲဆိုတာကိုတင်ပြခြင်းပါတယ်ဘာသာရေးတစ်ခုအပေါ်တိုက်ခိုက်တာဟာဘာသာအလုံးကိုတိုက်ခိုက်တာပဲဖြစ်တယ်လို့ခံယူထားတာကြောင့်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့ဘေးဒုက္ခတွေအပေါ်စိတ်ထိခိုက်ကြရာဖြစ်တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရေးအဖွဲ့ USAID အကြီးအကဲမတ်ဂရင်းကပြောလိုက်ပါတယ်ကိုကျော်ကျော်သိန်းကအပြည့်အစုံကိုပြောပြပေးပါမယ်ရှင
်ဘာသာရေးလွတ်လပ်ခွင့်တိုးမြင့်ရေးဆိုင်ရာဝန်ကြီးအဆင့်ပထမဆုံးညီလာခံဒုတိယနေ့မှာတော့ညီလာခံတက်ရောက်လာတဲ့ဘာသာရေးခေါင်းဆောင်တွေနဲ့ဘာသာရေးဖိနှိပ်မှုကနေလွတ်မြောက်လာသူတွေအပါအဝင်ရပ်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကသူတို့တွေ့ကြုံရတာတွေသူတို့လေ့လာသိရှိနားလည်ထားတာတွေကိုအပြန်အလှန်ပဲပြောဆိုကြပြီးလူအဖွဲ့အစည်းတွေမှာဘာသာရေးလွတ်လပ်ခွင့်ပူအားကောင်းလာစေရေးတူညီတဲ့လမ်းကြောင်းတစ်ခုကိုဖော်ထုတ်ဖို့ဆွေးနွေးကြတာပါညီလာခံဒုတိယနေ့ညနေပိုင်းမှာအမှားစကားပြောတဲ့ USAID အကြီးအကဲ Mark Green ကကမ္ဘာတော်မှာဖြစ်ပျက်နေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုနမူနာထုတ်ပြောဆိုတဲ့အထက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပျက်တာတွေကိုလည်းထောက်ပြပြောဆိုသွားတာပ
ါ It has been said that the truest measure of our commitment to religious liberty is the priority we place on protecting it for the
လူလခွင့်တွေကျွန်တော်ရဲ့သနိဌာန်ပေါ်အစစ်မှန်ဆုံးတိုင်တာချက်ဟာအခြားဘာသာရေးတွေရဲ့လူလခွင့်ကိုအကာအကွယ်ပေးရေးကိစ္စဦးစားပေးအဖြစ်ကျွန်တော်သတ်မှတ်ထားတာပဲဖြစ်ပါတယ်ဘာသာရေးတစ်ခုပေါ်တိုက်ခိုက်မှုဟာအဆုံးမှာဘာသာရေးအလုံးကိုတိုက်ခိုက်တာပဲဖြစ်တယ်ဆိုတာကိုအခိုင်အမာစွပ်ကိုင်ထားတာကြောင့်ပဲဖြစ်ပါတယ်ဒီကြာဒီမှာရှိနေတဲ့ကျွန်တော်တို့ကမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့ဘေးဒုက္ခအပေါ်စိတ်ကိုစိတ်ထိခိုက်ကြရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်
။မြန်မာဆိုရကရခိုင်ပြည်နယ်ကမွတ်စလင်တိုင်းဝိုင်းလို့ညွှန်ပြောဆိုပြီးအမေရိကန်ဆိုရအပါအဝင်နိုင်ငံတကာကတော့ရိုဟင်ဂျာလို့ပဲညွှန်ပြောဆိုကြပါတယ်။မစ္စတာဂရင်းဟာပြီးခဲ့တဲ့မေလကပဲအမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ခုကိုဦးဆောင်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ပြီးတော့ဒုက္ခသည်တွေတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အဲ့ဒီခီးစဉ်တွင်သူတွေ့မြင်ထားတာတွေကိုထောက်ပြပြီးမစ္စတာဂရင်းပြောသွားတာက
As our state department and other sources have judged the Rohingya were victimized by nothing less than ethnic cleansing extrajudicial killing
Rohingya တွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကိုခံနေကြရသူတွေဖြစ်တဲ့ဆိုတာကျွန်တော်နိုင်ငံသားရေးဌာနနဲ့တခြားနိုင်ငံတွေအဖွဲ့အစည်းတွေကသတ်မှတ်ထားပါတယ်တရားလွတ်လပ်သဖြင့်မှုမဒိန်ကျင်မှုနှိမ့်ဆက်ညှဉ်းပန်းမှုရိုင်းနှက်မှုဥပဒေမဲ့ဖန်ဆီးမှုအိုးအိမ်စွန့်ထွက်ပြေးရမှုပန်းဆိုင်မှုပစ္စည်းတွေဖျက်ဆီးခံရမှုစတာတွေအလုံးဟာမတူကွဲပြားမှုတွေကိုလက်မခံနိုင်တာနဲ့ဘာသာကွဲအပေါ်မုန်တီးမှုတွေပေါ်အခြေခံပြီးဖြစ်လာနေတာပါ
ညီလာခံဒုတိယနေ့မှာအဖွဲ့မင်ကွန်ပြောတဲ့ဒုတိယနိုင်ငံသားရေးဝန်ကြီးဂျွန်ဆူလီဗန်ကလည်းဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုအတွက်သမ္မတထရမ့်အစိုးရအတွက်အထူးအရေးကြီးပါတယ်လို့ထည့်ပြောသွားပါတယ်
Indeed, religious freedom is fundamental to our democracy. It holds us together. Whatever our differences may be, we are unified in having the freedom to
ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ဒီမိုကရေစီရဲ့အခြေခံဖြစ်ပြီးကျွန်တော်တို့အားလုံးကိုအတူဖြစ်တည်စေပါတယ်။ကျွန်တော်တို့ကြားမှာဘလို့ပဲကွဲပြားခြားနားချက်တွေရှိနေပါစေလွတ်လပ်တဲ့ကွဲပြားခွင့်ဆိုတဲ့အပေါ်ကျွန်တော်တို့ညီညွတ်ကြပါတယ်။ကျွန်တော်တို့ရဲ့ Bill of Rights မှာပထမအဆုံးဘာသာရေးလွတ်လပ်ခွင့်အဲ့ဒီနောက်လွတ်လပ်စွာပြောဆိုခွင့်တည်င်းလွတ်လပ်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေအပါအဝင်လွတ်လပ်မှုတစ်ခုချင်းစီကိုရှင်းလင်းစွာနဲ့အားကောင်းစွာအကာအကွယ်ပေးထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ရဲ့မျိုးရိုးဗီဇ DNA ထဲမှာရှိနေပြီးတမကြီး Brown Bag ပြောသလိုကျွန်တော်တို့နှလုံးသားနဲ့နီးကပ်စွာတည်ရှိနေပါတယ်။
အခုညီလာခံမှာမြန်မာနိုင်ငံအနေနဲ့ဆိုရင်ရိုဟင်ဂျာကိုယ်စားလှယ်တွေဘာသာရေးလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်နိုင်ငံပေါင်း80ကျော်ကတာဝန်ရှိသူတွေဘာသာရေးကောင်ဆောင်တွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေတက်ရောက်နေကြပါတယ်။အဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တက်ရောက်လာတာကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmood Ali ဖြစ်ပြီးအင်္ဂါနေ့ကတော့ဝန်ကြီး Ali နဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီး John Sullivan တို့တီးခြားတွေ့ဆုံဆွေးနွေးပါတယ်။ ရိုဟင်ဂျာကြက်တဲကိုဖြစ်ရှင်းတာမှာဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်တဲ့အခမ်းအနားအတွက်အဒီဆွေးနွေးပွဲတွင်ဒူဝူညီဆူလီဗန်ကချီးကျူးပြောဆိုတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ပို့ရေးတွေရခိုင်ပြည်နယ်မြောက်ပိုင်းမှာဘေးကင်းလုံခြုံမှုရှိတဲ့အခြေအနေတွေဖန်တီးရေးအမေရိကန်ကမြန်မာကိုဆက်ပြီးဖိအားပေးသွားမယ်လို့ဒူဝူညီဆူလီဗန်ကပြောကြောင်းလဲသတင်းတွေမှာဖော်ပြပါတယ်။ဒီနီလာကန်ဟာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုတောင်းယူခြင်းပါတဲ့ကဘာတဝမ်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများအဆင့်ပထမဆုံးညီလာခံဖြစ်ပြီးအင်္ဂါနေ့ကစလို့၃ရက်ကြာကျင်းပနေတာပါ။ဇူလိုင်လ26ရက်ကြာသပတေးနေ့မှာညီလာခံနောက်ဆုံးရက်ကိုကျင်းပမှာဖြစ်ပြီးဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကဘာလုံးဆိုင်ရာဖြည့်ရှင်လုပ်ဆောင်ရမှာတွေကိုဖော်ထုတ်သတ်မှတ်ဖို့ဘာသာရေးအခြေခံဖိနှိပ်မှုကိုတုံ့ပြန်ရေးဆိုင်ရာနီလန်းသစ်တွေကိုချမှတ်ဖို့နဲ့အားလုံးအတွက်ဘာသာရေးလွတ်လပ်ခွင့်ကိုအကောက်အွယ်ပေးရေးတန်ရီထန်တဲ့တွေချမှတ်ကြဖို့ဆိုတာတွေကိုဦးတည်ပြီးအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိမ်းပါရှင်။အခုတော့ကချင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်ကြောက်စိမ်းတူးဖော်ရေးလုပ်ခွက်ကကဘာမြေပြူကျခဲ့တဲ့ဖြစ်စဉ်တွင်သေဆုံးသူ12ဦးအလောင်းကိုဒီကနေ့မှတွေ့ရှိရပြီးကျန်တဲ့သူတွေကိုတွေ့ရှိဖို့ဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့အကူအညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်။ဖားကတ်ဒေသကြောက်စိမ်းတွင်းမှာမြေစာပြူကျမှုကြောင့်လူအများအပြားသေဆုံးနေကြရတဲ့ဖြစ်စဉ်ဟာအစိုးရကင်တွယ်ပုံနီးစနစ်မကျဘူးလို့ကချင်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ကချင်ပြည်နယ်ဖားကားမြို့နယ်စိတ်မူကျေးရွာဦးစုမမုံကျေးရွာတွင်ကအေရန်ရတနာကြောက်စိမ်းနန်းတော်လွတ်ခွက်ကကဘာမြေပြိုကျမှုကြောင့်ပျောက်ဆုံးနေတဲ့သူတွေထဲကဒီကနေ့မှအလောင်းဆက်တလောင်းပေါ်လာတယ်လို့ကွန်ကြီးရေးဖွဲ့မှပါဝင်နေတဲ့ Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဖွဲ့ဥက္ကဋ္ဌဦးနောင်လတ်ကျမော်ကအခုလိုပြောပါတယ်
။ရှိမှုကမနေ့6နိုင်ကိုခဲကနေ7နိုင်ပြီးတော့6လောင်းရတာပေါ့ခဏရက်ညာတော့အခုချိန်ကြီး9လောင်းတက်သေးတာတစ်ခုပေါင်းအလုံးဒီနေ့ရှိမှု7လောင်းပေါ့ဗျာလောင်းရတော့ဒီဟိုရွာပဲထားမှာပဲဖက်ကကြီးကိုရောက်ပါပဲ
ပြီးကြတဲ့အင်ကန်နေ့ကကဘာမြေပြိုကျမှုဖြစ်ပွားခဲ့ပြီးမမုံကျေးရွာဖားပြင်ကျေးရွာမလင်ချောင်စတဲ့ကျေးရွာတွေကရေမစေးကြောက်ချပွေသူ29ဦးထိပျောက်ဆုံးသွားလို့လူပျောက်ပိုင်ကြားခဲ့သူ29ဦးရှိခဲ့ပါတယ်ဒီအခြေအနေကိုကွန်ကြီးရေးဖွဲ့မှပါဝင်တဲ့ကိုနောင်လတ်ကျံမော်ကအခုလိုဆက်ပြောပါတယ်
ကျင်းကလည်းဘာမဆက်တော့ရနေမှာမဟုတ်ကြတော့ဒီ24နှစ်နဲ့9နိုင်မှဖြစ်တာကျော်တော့ညလုံးပေါက်ကြည့်တဲ့လူကလည်းသူတချို့ကမိဖိုင်းညဆိုင်ကြီးကြတာပေါ့အဲ့နေရာကယေတနာအေယာတောက်သိန်းနန်းတော်လို့လည်းခေါ်တယ်ကုမ္ပဏီလုတ်ခေါ်ဟောင်းလို့ပြောတာပဲအမြင်တော့ဖေ350ဝန်းကျင်လောက်ရှိတာပေါ့နော်အမှားတူးနေတဲ့အနေအထားတွေကချောင်းတစ်ချောင်းလုံးသူတို့ပြေးသွားတာပြည်ကြီးကတစ်ခါတည်းပြတ်ကြတာနဲ့ပြည်ကြီးကပြတ်ကြတာလေကျွန်တော်တို့မော်မော်နိုင်ငံကြောင်အလုံးပေါင်းလိုက်တော့ကြောက်ဆုံးကြရတော့40ဝန်းကျင်မှရှိတယ်တကယ်တိတိကျကျကြောက်နေတာ28ယောက်ပေါ့နော်
ပြိုကျမြေစာအောက်မှာပျောက်ဆုံးနေတဲ့သူတွေကိုရှာဝေမှုပြုလုပ်နေစေလို့ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးသက်ရှိလက်ဆိုင်ကပြောပါတယ
်သူကမြေကြီးနဲ့ဖုတ်သွားတဲ့ဟာမဟုတ်ဘူးပေါ့နော်အဲရေနဲ့လုတ်သွားတဲ့ဟာတွေပေါ့အခုကျွန်တော်ကရှာဝေရေလုံးလားတော့ရှောက်လုံးနေကြပါရဲ့မြေကံထဲမှာဆိုတော့ဒီအောင်မတိတုံးကြီးနဲ့အမှလက်ဖတ်နေတောင်းကြည့်နေတာပေါ့နော်ဟိုမြေကြီးမြုပ်သွားတဲ့အတိုင်းကာမှာကျတော့အဲ့ဒီမြေကြီးကိုပြန်လဲပေါ်ဖို့အတွက်ကရန်တရားရဲ့အဲ့နေရာကိုသွားဖို့ဆင်းဖို့အတွက်ကအင်မတန်မှဖိတ်ခဲနေတယ်မနေ့ကသူတို့ဇက်ကူလေးစီးနဲ့သူတို့လှုပ်ကြည့်တာလုံးလုံးမမလုပ်ဘူ
းဖကဒေတာအတွင်းမှာရေကြီးမြေပြိုမှုတွေလူသေးဆုံးမှုတွေအစဉ်လုံးလုံးဖြစ်ပွားနေပြီး2018ခုနှစ်အတွင်းမှာဖကဒေတာတဲ့မြေပြိုကျမှုကြောင့်သေဆုံးသူပေါင်း120ကျော်ရှိခဲ့ပြီးဖြစ်ပါတယ်ကချင်ပြည်နယ်အတွင်းကကြောက်စိမ်းသူဖော်ရေးလုပ်ငန်းတွေမှာအစိုးရကင်တွယ်ပုံစီးစနစ်မကျဘူးလို့ကချင်ငင်းချမ်းရေးကွန်ရက်ကတဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူကိုစားကြည်ကပြောပါတယ်
ကျက်ရန်တရားအကန့်တ်မိတွေတိုင်းမိုက်တွေဒုံဖောက်ခွဲတဲ့ခါဒီနိုင်ငံတော်အစိုးရကကန့်တ်ချက်တွေရှိရမယ်ဒါကလုံးဝကိုဆက်ဆံရတာဝန်ရှိသူအစိုးရရောတပ်တော်အဖွဲ့အစည်းတွေရောပြည်သူလူထုကိုတာဝန်ယူမှုတာဝန်ခံမှုတဘာဝပတ်ဝန်းကျင်ကြရလူအခွင့်အရေးဆိုင်ရာတဘာဝကြံစည်တာထုတ်ပြန်တုံ့ဆိုင်မှုဆိုင်ရာဒီကြီးပြည့်တဲ့မရှိတဲ့အတိုင်းအတာမဖြစ်တဲ့အတွက်ကြောင့်ဒီလိုဖြစ်ပေါ်လာခြင်းဖြစ်တဲ့
အခုလိုဖကဒေသကြောက်စိမ်းတွင်းမှာမြေစာပြိုကျမှုကြောင့်အစုလိုက်ပြုံလိုက်တေးကြီးပျက်စီးနေရတဲ့ဖြစ်ကိုပြည်တော်စုအစိုးရအနေနဲ့အများဆုံးကင်တွယ်ဖြေရှင်းတဲ့လို့လည်းဖောက်ပြထားပါဗျ။ဒီနယ်လှုပ်တော်ကိုယ်စားလှယ်ဥတရှိလက်ဆိုင်အနေနဲ့ကတော့ကြောက်သွင်းတမ်းမြဥပဒေတွေကိုအလုံးလိုက်နာမှတာဒီဖြစ်စိုးတွေရှောင်လွှဲနိုင်မယ်လို့ဆိုပါတယ
်။အစိုးရကတော့သူတို့ကိုပြောပြတာပေါ့နော်ဒီလိုဘေးအန္တရာယ်ရှိတဲ့အနေအထားတွေသူတို့ကိုပေါ့နော်ဒါပြောပြလေးရှိတာပေါ့ပြီးတော့တမ်းမြစာတွေလည်းကတ်ထားတာတွေရှိတာပေါ့ဒါတော့လေအဲ့ဒီမှာရှိတဲ့ဒေကန်လူတန်းစားတွေအဲ့ဒီမှာအလုံးလုံးနေတဲ့လူတွေကလိုက်နာမှုတိုက်ခိုက်ရအားနေတဲ့အချိန်ကျတော့အခုကိုဖြစ်ရတာပေါ့နော်ကိုရရဲ့လက်ရှိမှာတောက်ကြီးနေတဲ့ကုမ္ပဏီတွေရဲ့နော်အရင်မဖြစ်တော့ဒီဝိုင်းတိုင်းရှာဖွေနေကြတဲ့ပုံကူတွေရဲ့ပေါ့အားလုံးပေါ့နော်သူပေါင်းပါဝင်မှတာလည်းအခုလိုဖြစ်ရမျိုးတွေကဖြစ်ဆိုးရနေမှာဆိုတော့လွတ်မြောက်နိုင်တယ်လို့ထင်ပါတယ်
ပြီးကြတဲ့ဇွန်လ22ရက်နေ့တုန်းကဖာကမြို့နယ်အတွင်းမိုးတဲတန်းစွာရွာသွန်းခဲ့ပြီးရေကြီးမှုမြေပြိုမှုတွေဖြစ်ပွားခဲ့ရမှာဒေသခံတွေအယောက်20နီးပါးတေဆုံးမှုတွေဖြစ်ပွားခဲ့တယ်လို့မေလာတုန်းကဖာကမြို့နယ်စိတ်မှုကျေးရွာအုပ်စုဝေခါကျေးရွာတွေမှာမြေပြိုမှုဖြစ်ပွားခဲ့လို့လူ14ဦးတေဆုံးခဲ့တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ် ဖာကမြို့နယ်တွင်ကတပ်တန်းကုန်လုပ်ွက်ပိတ်သိမ်းလုပ်ွက်တွေကိုအုပ်ချုပ်ရေးရန်ရာကထိရောက်စွာပိတ်သိမ်းပေးဖို့အန္တရာယ်ရှိတဲ့ကျင်းဟောင်းမြေစာပုံတိုင်းကျန်းမြေစာပုံတွေကိုတိုင်းပြည်နယ်မြေဖြစ်သတ်မှတ်ပြီးပတ်ဝန်းကျင်ထိန်းသိမ်းမှုထိရောက်စွာဆောင်ရွက်ဖို့ပြည်သူတွေလောက်ကရရှိရေးအတွက်လက်လုံလက်စားလုပ်ွက်တွေဥပဒေနဲ့ညီအမြန်ချထားပေးဖို့ဒေသခံရေမစေးလုပ်သားကုမ္ပဏီလုပ
ပြည်ပြည်နယ်မှာဗိုလ်ချုပ်ကျေးရိုးစိုက်ထူမဲ့အစီအစဉ်အတွက်အခြေတင်ဖြစ်စရာတွေကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်နယ်ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတကြောပြန်ပေါ်လာပါတယ်။မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်ဆောင်တွေရဲ့အာဏာမက်မောမှုတသက်ကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အားနဲ့ချက်ကြောင့်လားစူရာတွေကို FUES စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာစွန့်နေကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်စွန့်နေကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်စွန့်နေမင်းမြန်းလူသူတွေအနေနဲ့ FUES ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FUES ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
။ NATO-CIA American သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုကိုအထူးစုံစမ်းစစ်ဆေးမှုကပေါ်ထွက်နေတဲ့ကိစ္စနဲ့ပတ်သက်လို့သတင်းချက်လက်တွေပြည်ပြည်စုံစုံတင်ပြဖို့ပြောကွက်မှုလောက်ထောင်းလုံးနေတဲ့အညီဆောင်ရွက်ဖို့ပြောကွက်မှုဆွဆွဲချက်တွေနဲ့ဒုတိယရှင်းနေချုပ် Rod Rosenstein ကိုအရေးယူနိုင်အောင်အောက်လွှတ်တော်မှာရှိတဲ့ Republican အမတ်ချုပ်မနေ့ကစတင်ကြိုးပမ်းကြပါတယ်။ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုတော့ရှင်းနေချုပ် Jeff Sessions ဖြေထွက်ခဲ့ပြီးတဲ့နောက်မှာပဲ Rosenstein ကတာဝန်ယူထားတာပါ။အမေရိကန်သမ္မတ Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေအရဖန်ဆီထိန်းသိမ်းထားပြီးတကွဲပြားဖြစ်နေခဲ့တဲ့သားသမီးနဲ့မိဘ2500ကျော်ကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့တရားရုံးကနှဆုံးသတ်မှတ်ထားတဲ့ရက်ဒီနေ့ကုံဆုံးနှုန်းမှာဖြစ်ပါတယ်။အမေရိကန်မိမြေလုံခြုံရေးဌာနဝန်ကြီးကတော့သတ်မှတ်ရမည်ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းလွှတ်တော်ကော်မတီတစ်ခုကိုမနေ့တုန်းကပဲပြောဆိုထားတာပါ။မတော်ရင်နဲ့မပါဝင်တဲ့တွင်းကုန်တွေပေါ်အခွန်လုံးဝကင်းလွတ်ခွင့်နဲ့အစိုးရရဲ့အထောက်ပံ့နဲ့ကင်းလွတ်ရေးကြိုးပမ်းသွားကြဖို့အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကြားသဘောတူညီချက်ရရှိသွားပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အမေရိကန်နဲ့ EU ကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေအတွက်မနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့တဲ့ဥရောပကော်မရှင်ဥက္ကဋ္ဌရောင်ကလော့ဂျန်ကနဲ့အတူအင်ပီရိုမှာသမ္မတထရန့်ကကြေညာလိုက်တာပါ။တရုတ်နိုင်ငံဘေကျင်းမြို့ကအမေရိကန်တန်ရုံအပြင်ဘက်မှာဒီကနေ့လက်လုံဘုံတလုံးပောက်ခွဲရာကဘုံတည်လာတဲ့အမျိုးသားထိခိုက်ဒဏ်ရာရသွားပါတယ်။ဘုံပောက်ခွဲသူဟာတရုတ်နိုင်ငံအတွင်းမွန်ဂိုလီးယားဒေသကအသက်26နှစ်အရွယ်အမျိုးသားတူဖြစ်တဲ့အကြောင်းလဲဘေကျင်းမြို့ရဲတပ်ဖွဲ့ကအတည်ပြုပြောဆိုခဲ့တာပါ။မီရှူမီဘန်လုတဲ့ရန်နဲ့ပြစ်လုထားတဲ့ဘုံပောက်ခွဲမှုကြောင့်ပောက်ခွဲသူရဲ့လက်မှာဒဏ်ရာရသွားပါတယ်။ပြည်ဝင်ဝိဇ္ဇာရှောက်ထားသူတွေလူတွေမင်းမြတ်ခံမှုတန်ရုံမှာတက်စီစောင့်နေတဲ့နေရာနီးမှာပောက်ခွဲမှုဖြစ်ခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်တန်းအင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ် VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တောတာရှင်များအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစ်စင်အောင်ပါ
This program has come to you from the Voice of America, Washington.